ဩစတြေးလျနိုင်ငံမြောက်ပိုင်းဒေသတွေမှာဒီကနေ့တနင်္ဂနွေနေ့အထိပြင်းထန်တဲ့အပူလိုင်းဖြစ်မယ်လို့မူလဝတ္ထဌာနကစနေနေ့တုန်းကသတိပေးချက်ထုတ်ပြန်ပါတယ်။တောက်ကြနေ့ကစပြီးတော့အပူချိန်ကပြင်းထန်နေတာပါ။လာမယ့်အင်္ဂါနေ့အထိလည်းအရှိတ်ကံယူတန်တလျှောက်အတန်အသင့်ပြင်းထန်တဲ့အပူလိုင်းဆက်ပြီးတော့ရှိနေအောင်မယ်လို့ခန့်မှန်းရပါတယ်။ဩစတြေးလျနိုင်ငံရဲ့အကြီးဆုံးမြို့ဆစ်ဒနီမှာအပူချိန်က40ဒီဂရီစင်တီဂရိတ်ဖာရင်ဟိုက်နဲ့ဆိုရင်တော့104ဖာရင်ဟိုက်ကျော်ရှိနေပြီးဒေသဆိုင်ရာတာဝန်ရှိသူတွေကအပူရှောင်စခန်းတွေဖွင့်ထားပါတယ်။တာဝန်ရုံးစုမှရှိတဲ့ဩစတြေးလျတိုက်ဟာဒီအချိန်မှဆိုရင်နွေရာသီဖြစ်ပြီးတော့နွေဦးဝင်ကတည်းကအပူချိန်တွေမြင့်တက်နေတာလည်းဖြစ်ပါတယ်။ဒီဇင်ဘာအစောပိုင်းကတည်းကတက်စမီးနီးယားပြည်နယ်ကလိုဝဲပြီးကြံပြည်နယ်နဲ့နယ်မြေအားလုံးမှာအပူလိုင်းသတိပေးချက်တွေထုတ်ပြန်ခဲ့ရပါတယ်။ဩစတြေးလျနိုင်ငံမှာရာသီဥတုဖောက်ပြန်မှုကြောင့်သဘာဝဘေးအန္တရာယ်တွေကျိုးလာမှာကိုစိုးရိမ်နေကြပြီးဩစတြေးလျရှေ့မြောက်ပိုင်းမှာဆိုရင်အခုသတင်းပတ်ထဲမှာစံချိန်တင်မိုးရွာသွန်းခဲ့တယ်လို့နိုင်ငံရဲ့တခြားဒေသတချို့မှာလည်းတောမကြွေလောင်နေပါတယ်။အပူလိုင်းဖြတ်တာကိုတော့၃ရက်အတွင်းမှာပုံမှန်မဟုတ်တဲ့အမြင့်ဆုံးနဲ့အနှိမ့်ဆုံးအပူချိန်တွေဖြစ်ပေါ်လာရင်သတ်မှတ်လေရှိတာဖြစ်ပါရဲ့ရှင်။